ိုဗစ်ကာယောဂါကြောင့်တနည်းနဲ့လူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကာယောဂါတတိယလိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိတဲချံပြီးပုဂ္ဂိုလ်ကသတိပေးလိုက်ပါတယ်။တရင်တစ်ပတ်အတွင်းကမ္ဘာတဝန်းယောဂါကူးစက်မှုရဲ့ထပ်ဝင်နီးပါးနဲ့သေဆုံးမှုစုစုပေါင်းရဲ့၄ပုံ၃ပုံလောက်ကလည်းအိန္ဒိယနိုင်ငံမှာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားခြင်းမှာပဲအိန္ဒိယကျန်းမာရေးပညာရှင် KVG Rakhava ကသတိပေးလိုက်တာပါ။ဥစ္စာပြန်နှံ့မှုနှုန်းမြင့်မားနေတာကြောင့်တတိယလိုင်းနဲ့မလွဲမသွေကြုံရလိမ့်မယ်လို့ညူဒယ်လီမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဘယ်ချင်းဖြစ်မယ်ဆိုတာအတိအကျမသိနိုင်ပေမဲ့ကြိုတင်ပြင်ဆင်ထားဖို့လည်းတတိပေးခဲ့ပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသုံးအောက်ဆီဂျင်တွေပြတ်လတ်မှုနဲ့ကိုဗစ်ရောဂါကာဝယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယနိုင်ငံမှာကာယရောဂါကူးစက်မှုတွေအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ကမ္ဘာမှာအကြီးဆုံးကာဝယ်ဆေးထုတ်လုပ်ငန်းဖြစ်တဲ့ CN Institute of India ရှိရာနိုင်ငံမှာလူဦးရေ1300ရဲ့200ရိုင်းနှုန်းသာကာဝယ်ဆေးထိုးရသေးတယ်လို့လည်းဒေသခံတွေကဖော်ပြကြပါဗျ။ New Delhi မြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုအစီအစဉ်တစ်ရပ်ကိုတင်ပြဖို့လည်းအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါဗျ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်အရကိုဗစ်ရောဂါကူးစက်သူလူနာသေ38,255ယောက်ရှိခဲ့ပြီးသေဆုံးသူကတော့3,989ယောက်ရှိခဲ့ပါတယ်ခင်ဗျာ။